ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ရန်ပုံငွေဒေါ်လာ186တန်လိုအပ်ကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာစားနပ်ရိက္ခအစီအစဉ်ကရန်ပုံငွေပြတ်လတ်လာလို့ရိုဟင်ဂျာဒုက္ခသည်တွေကိုဒီလကစပီးစားနပ်ရိက္ခအကူအညီတွေရပ်တန့်လိုက်တဲ့အချိန်မှာအခုလိုကုလကတောင်းဆိုလိုက်တာပါ။ဒုက္ခသည်တွေနေထိုင်နေတဲ့နေရာတွေဒေသခံလူမှုအတိုင်းဝန်းကလူပေါင်း 4,500 အပါအဝင်လူပေါင်း 1.4 ခွန်တန်းအတွက်အစားအစာအမိုးအကာကျန်းမာရေးဆောင်ရှောက်မှုတောက်သုံးရရရှိရေးအကာအကွယ်ပေးရေးပညာရေးအပြင်အသက်မွေးဝမ်းကြောင်းဆရာအခွင့်အလမ်းတွေနဲ့ကျွမ်းကျင်မှုဖွံ့ဖြိုးတိုးတက်ရေးဆရာကဏ္ဍတွေအတွက်ရန်ပုံငွေရှာဖွေနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ထောက်ပံ့ငွေညှိနှိုင်းသွားလို့ဒုက္ခသည်တွေဟာစားဝတ်နေရင်းနဲ့အသက်မွေးဝမ်းကြောင်းဆရာအခွင့်အလမ်းတွေအပါအဝင်နေ့စဉ်ဘဝမှာပိုခက်ခဲသွားပြီးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုထားပါတယ်UNHCR ကမနစ်ဩဂုတ်လထုတ်ပြန်ချက်အရ2022ခုနှစ်အတွင်းအလှငွေဒေါ်လာ426တန်ရခဲ့ပြီးဒါဟာသူတို့လိုအပ်ချက်ဒေါ်လာ880တန်ထက်ထက်ဝက်နေနေတာဖြစ်ပါတယ်။ကမ္ဘာအတိုင်းဝိုင်းအနေနဲ့ရိုဟင်ဂျာရေးကိုလစ်လျူရှုမထားဘဲတတ်နိုင်သမျှအကူအညီတွေပေးတဲ့လို့လဲရိုဟင်ဂျာဒုက္ခသည်တွေကလည်းတောင်းဆိုထားကြပါတယ်ရှင်။